စားရတဲ့သောတာရှင်များရှင်အကျဉ်းသားတွေမြင်ရတဲ့မိုးကောင်းကင်ကိုအပြာရောင်ရွက်ဖြစ်တဲ့အဖြစ်ဖွဲ့ဆိုထားတဲ့စိတ်ထိခိုက်စရာစာသားတွေရဲ့အမှန်တရားကိုကလေးမျိုးအချင်းထောင်မှာထောင်ဝင်စာတွေ့ခဲ့ရတဲ့ကျမပိုးပြီးနားလေခံစားခဲ့ရပါတယ်ဒီလိုစိတ်ထိခိုက်စရာနေရာကိုကျမမသွားခြင်းတလို့ဘသူကိုမှလည်းမသွားစီခြင်းခဲ့ပါဘူးထောင်ဝင်စာတွေ့ဆုံခြင်း15မိနစ်အတွင်းမှာခဏတာတွေ့ရတဲ့အချင်းထောင်အတွင်းကိုမရေရာမှုတွေပဲရှိတဲ့နေရာလူကုံတိတ်ခါညှိုးနွမ်းရတဲ့နေရာလို့ကျမတို့အချင်းကြမိသားစုတွေကသတ်မှတ်ပါတယ်ဒီလိုနေရာမှာနှစ်ကြာရှည်နေရတဲ့နိုင်ငံရေးအချင်းသားတွေအတွက်တကယ့်ကိုထိခိုက်ကြေကွဲစိတ်ဒဏ်ရာရခဲ့တဲ့နေရာလည်းဖြစ်ပါတယ်ဒီလိုအချင်းထောင်တွေတဲကိုဘသူကိုမှလည်းအချင်းသားအဖြစ်မရောက်စေချင်ပါဘူးဒါကတော့ကျမဖြစ်ချင်တဲ့စိတ်ဆန္ဒသာဖြစ်ပါတယ်တကယ့်ရုပ်ဘဝမှာတော့ခေတ်စနစ်ကအချင်းထောင်တွေကိုထမှန်တိုးချဲ့ပြီးရုံတရုံဓာတ်တစင်းနဲ့အမိန့်ထုတ်ပြန်လို့နှစ်ရှည်ထောင်တန်းတွေနဲ့ဝေးလံခေါင်တီးတဲ့အချင်းစခန်းတွေစီပို့နေပါတော့တယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျင်းပတဲ့2010ရွေးကောက်ပွဲကိုဝင်ကြတဲ့အမတ်မင်းများရဲ့လွှတ်တော်အစည်းအဝေးကလည်းကျမတို့အချင်းကြမိသားစုတွေထောင်ဝင်စာတွေ့ရတယ်လို့အချိန်15မိနစ်လောက်ပဲရတာမို့15မိနစ်လွှတ်တော်လို့ခေါ်ဝေါ်ကြရတာကလည်းတရားကြစရာကောင်းလှပါတယ်အချင်းထောင်တဲကနိုင်ငံရေးအချင်းသားနဲ့အချင်းကြမိသားစုတွေကိုပြင်ပကဘာကမိတ်ဆွေတွေကမမေ့ဘူးအမြဲအားပေးနေတဲ့ဆိုတာကိုတတ်သိပြတဲ့အနေနဲ့စိတ်အာဟာရရုပ်အာဟာရပေးနိုင်ဖို့ကဘာနဲ့အဝန်းကမြန်မာလူမျိုးတွေစ조사ဆောင်ရွက်နေကြပါတယ်နိုင်ငံရေးအချင်းသားဘဝကိုကိုယ်တိုင်ဖြတ်သန်းခဲ့ရသူအချင်းထောင်ပြင်ပရောက်တော့လေနိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူ AAPP အတွင်းရေးမှူးကိုတိတ်နိုင်အကြောင်းကျွန်မပြောပါရစေလူတယောက်အတွက်ထောင်ကထွက်တဲ့နေ့ကအပျော်ဆုံးနေ့ထဲမှာပါတယ်ဆိုပေမဲ့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေအတွက်တော့ဒီစကားမမှန်ပါဘူးဆိုတဲ့ကိုတိတ်နိုင်ကသူ့ဘဝအကြောင်းကိုအခုလိုပြောပြခဲ့ပါတယ်ကျွန်တော်အရွယ်ရောက်တဲ့အချိန်ကစပြီးမဆာလာရဲ့အာနာရှင်စံမှုတွေကိုသိမြင်လာခဲ့ပါတယ်ဒါကြောင့်အရင်ကျောင်းသားလှုပ်ရှားမှုတွေမြန်မာနိုင်ငံတမိုင်းတွေကိုလေ့လာရင်တက္ကသိုလ်ကျောင်းသားဘဝကိုကျွန်တော်ဖြတ်သန်းခဲ့ရပါတယ်1988မတိုင်ခင်1989ခုနှစ်မှာစစ်အာဏာရှင်တွေကငွေစက်ကူတွေသိမ်းတော့ကျွန်တော်တက္ကသိုလ်နောက်ဆုံးနှစ်စာမွေးပွဲကိုဖြေဆိုနေခြင်းဖြစ်ပါတယ်။ငွေစက်ကူတွေသိမ်းတော့စာမွေးပွဲဖြေနေတဲ့ကျောင်းသားတွေထမင်းစားစရာမရှိတော့အောင်ကိုဒုက္ခရောက်သွားပါတယ်။ကျောင်းသားမိဘတွေကချိုးချံချွေတာပြီးပို့လိုက်တဲ့ငွေတွေကကျောင်းသားတွေအစင်ပြေပြေသုံးနိုင်အောင်အတွက်ပါ။ဒါပေမဲ့စစ်အာဏာရှင်တွေရဲ့ရက်စက်မှုကြောင့်တန်ဖိုးရှိတဲ့ငွေစက်ကူတွေကဘာမှအသုံးမဝင်အောင်ဖြစ်သွားရပါတယ်ဒီငွေကြီးစက်ကူတွေမှာကျောင်းသားမိဘတွေရဲ့ချွေးနှဲစာတွေချစ်ချင်းမြတ်တာတွေပါဝင်ပါတယ်ဒီခံစားချက်တွေရင်နဲ့မဆန့်ခံစားရတော့ပေါက်ကွဲမှုတွေဖြစ်ကုန်ပါတယ်ကျွန်တော်ကကမာရုတ်လှဲတန်းမှနေတော့ကျောင်းသားတွေရဲ့ပေါက်ကွဲမှုခံစားမှုတွေကိုအဆအဆုံးမြင်တွေ့နေရတာပါကျောင်းသားတွေရဲ့ပေါက်ကွဲမှုကတရားတယ်လို့ကျွန်တော်ထင်တယ်သူတို့ခံစားချက်တွေစိတ်တက်တကြွမှုတွေကကျွန်တော်အပေါ်လွှမ်းမိုးသွားပါတယ်ဒါကြောင့်ပဲကြက်လက်ဆစာအုပ်ကိုဘေးချပြီးသူတို့နဲ့ပူပေါင်းလိုက်ပါတယ်အဲ့ဒီအချိန်ကစလို့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးတွေမှာကျွန်တော်ဇက်တိုက်ပါဝင်လာခဲ့တယ်လို့ဆိုရပါမယ်ရှစ်လေးလုံးအုံကြွမှုကြီးဖြစ်လာတော့ကျွန်တော်ကဒဝဲမှာပါအဲ့ဒီမတိုင်ခင်ဂျွန်လမှာဗမာမျိုးချစ်လူငယ်အစည်းအုံးကိုဒဝဲမြိတ်ဒေသတွေမှာလျှို့ဝှက်ဖွဲ့စည်းခဲ့ပါတယ်တို့ဗမာအစည်းအုံးကိုနမူနာယူပြီးဖွဲ့စည်းထားတာဖြစ်ပါတယ်ဒီကာလတွေမှာတော့ကျွန်တော်တို့ဗမာမျိုးချစ်လူငယ်အစည်းအရုံးကိုလည်းပေါ်ပေါ်ထင်ထင်ပဲလှုပ်ရှားခဲ့ပါတယ်စက်တင်ဘာ19ရက်နေ့မှာချီတက်ဆန္ဒပြခဲ့တာကြောင့်စစ်တပ်ရဲ့ပြစ်ခတ်မှုကိုခံခဲ့ရပါတယ်နောက်ပိုင်းမှာဒီနာမည်နဲ့ပဲတရားဝင်မှတ်ပုံတင်ပြီးရန်ကုန်မှာဌာနချုပ်ဖွင့်ခဲ့ပါတယ် ဒီကာလတွေမှာကျွန်တော်ကပြန်ကြားရေးတာဝန်ခံအနေနဲ့လှုပ်ရှားခဲ့ပါတယ်ကျွန်တော်တို့ဥက္ကဋ္ဌတွေအတွင်းရေးမှုတွေအဖမ်းခံခဲ့ရပါတယ်1990မတ်လမှာလင်းရောင်ကြားနဲ့ထုတ်ဝေမှုနဲ့အရေးပေါ်စီမံချက်ဥပဒေပုံမှ9ညနဲ့တရားမဝင်ပုံနှိပ်ဥပဒေစက်ခွန်မြင်းဆောင်20ဆိုတဲ့ပုံမှတွေတက်ပြီးထောင်ဒဏ်3နှစ်6မှတ်ခံလိုက်ရပါတယ်အမိန့်ချပြီးအင်းစိန်အချင်းထောင်မှာကျွန်တော်နေခဲ့ရပါတယ်အချုပ်ကာလမှာတိုက်မှနေရပြီးထောင်ကြချိန်ကစလို့အဆောင်မှာနေခဲ့ရပါတယ်အဆောင်တစ်ဆောင်မှာအခန်း8ခန်းရှိပါတယ်အခန်းမှာတစ်ခန်းမှာအချင်းသား100ကျော်နေရပါတယ်အဲ့ဒီအထဲမှာနိုင်ငံရေးအချင်းသား10ယောက်ကနေ15ယောက်လောက်နေရပါတယ်ကျွန်တော်တို့လူပေါင်းစုံနဲ့ဆက်ဆံနေထိုင်ခဲ့ရတာပါအများစုထောင်ဝင်တန်းတွေဟာအကျဉ်းသားတွေစီကရသလောက်ဖဲ့ပြီးအာရမငွေညှစ်ပါတယ်နိုင်ငံရေးအကျဉ်းသားတွေစီကအဲ့ဒီလိုလုပ်မရတော့ထောင်ဝင်တန်းတွေကအမုန်းပွားပါတယ်ဒါအပြင်နိုင်ငံရေးအကျဉ်းသားတွေကကိုယ့်ရှေ့မှာမဟုတ်တာလုပ်နေတာကိုတွေ့ရင်မျက်နှာလွှဲမနေနိုင်ကြတော့ဤပေါင်းစုံနဲ့တုံ့ပြန်ကြတာပေါ့ဒီတော့ထောင်ဝင်တန်းတွေကကျွန်တော်တို့ကိုအမုန်းပွားရာကအညှိုးထားတဲ့အဆင့်ကိုရောက်ရောဆိုပါတော့အဲ့ဒီတော့ထောင်လူမိုက်တွေနဲ့ရန်တိုက်ပေးတာတွေလုပ်ပါတယ်တစ်ခါတစ်ခါအဲ့လိုမရအောင်ကျွန်တော်တို့ရန်ဆောင်ခံရတာတွေရှိခဲ့ပါတယ်နိုင်ငံရေးအကျဉ်းသားတွေဘက်ကတော့တတ်နိုင်သလောက်တီးခံပြီးတာမန်အကျဉ်းသားတွေနဲ့အဆင်ပြေအောင်နေကြပါတယ်နိုင်ငံရေးအကျဉ်းသားတွေဟာတခန်းကိုထမင်းဝိုင်းတဝိုင်းဒါမှမဟုတ်နှစ်ဝိုင်းလောက်ဝိုင်းဖွဲ့စားတောက်ကြပါတယ်ထောင်ဝင်စားလာသည်ဖြစ်စီမလာသည်ဖြစ်စီအားလုံးညီတူညီမျှစားတောက်ကြတာပါဒါဟာချစ်စရာကောင်းတဲ့လေးစားစရာကောင်းတဲ့အချင်းတစ်ခုအဖြစ်နဲ့ယနေ့အချိန်ထိအချင်းထောင်ထဲမှာဆက်လက်ကျင့်သုံးနေကြဆဲဖြစ်ပါတယ်ဘဝကခရီးရှည်ကြီးတစ်ခုဖြစ်ရင်အချင်းထောင်ထဲကဘဝကလည်းခရီးတို့တစ်ခုပါပဲဒီဘဝခရီးတို့လေးမှာကျွန်တော်တို့အတူနေရပြီးစစ်အာဏာရှင်ရဲ့ဖိနှိပ်ရက်ဆက်မှုတွေကိုအတူတူခံစားခဲ့ကြသူတွေလို့ဆိုနိုင်ပါတယ်ခရီးတစ်ခုသွားရင်စိတ်သဘောချင်းတူတူတွေပိုးပြီးခင်မင်းရင်းနှီးသွားကြတာဓမ္မတာပါပဲ